အမေရိကန်သတင်းတော်ဒန်နီယယ်ဖင်စတာကိုမြန်မာစစ်တပ်အာဏာပိုင်တွေကထောင်ဒဏ်၁၇နှစ်ချမှတ်လိုက်တဲ့အပေါ်အမေရိကန်အစိုးရကပြစ်ချင်ရှုတ်ချလိုက်ပြီးချက်ချင်းလွတ်ပေးဖို့တိုက်တွန်းလိုက်ပါတယ်။မြန်မာစစ်အာဏာပိုင်တွေကအခုလိုပြစ်ဒဏ်ချမှတ်ခဲ့တာဟာအပြစ်မရှိသူတူပေါ်ပြစ်ဒဏ်ချမှတ်ခဲ့တာပဲဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်။ဒန်နီယယ်ဖင်စတာရဲ့အခြေအနေတွေကိုအမေရိကန်အစိုးရကအ धिक စောင့်ကြည့်နေပြီးသူရဲ့လွတ်မြောက်ရေးအတွက်ဆက်လက်လှုံ့ဆော်သွားမယ်လို့ပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်။တရင်းနဲ့စာနယ်ဇင်းလုပ်ငန်းဟာရာဇဝဲမှုတစ်ခုမဟုတ်ပါဘူး။တာယာဝါပြောပြီးလွတ်လပ်ကြခံတဲ့လူ့အဖွဲ့အစည်းတရားဖို့ဖြစ်ဖို့ဆိုရမှာလွတ်လပ်တဲ့တရင်းမီဒီယာဆိုတာမရှိမဖြစ်လိုအပ်ပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုပါတယ်။